မြန်မာဆက်နာတိမ်မှုစန့်ကျင်လှုပ်ရှားသူတွေကိုဖမ်းထားတဲ့အကျဉ်းထောင်တွေထဲမှာကိုဗစ်-19ကူးစက်ဖြစ်ပွားတာပြီးပို့ပြီးတော့စိုးရိမ်မကင်ဖြစ်လာရတာနဲ့အတူပဲထောင်ချထားတဲ့အမေရိကန်သတင်းသမားကိုစစ်ကောင်စီကပြန်လှုပ်ပေးဖို့တောက်ချနေမှာအမေရိကန်ကထပ်မံတောင်းဆိုကြောင်း AFP သတင်းကဖော်ပြပါတယ်။ဖရန့်တီးယားမြန်မာသတင်းဌာနရဲ့အုပ်ချုပ်မှုအယ်ရီတာဒင်းနီဖင်စတာကိုမေလ24ရက်နေ့မှာစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပြီးထောင်ဒဏ်3နှစ်ကြီးပြစ်ဒဏ်ချမှတ်ခံရလောက်တဲ့ဥပဒေနဲ့ဆွဲဆိုထားပါတယ်။ ဖန်စတာလွတ်မြောက်ရေးအတွက်အသေးအချာပိုက်ဖြတ်ထားပါကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဖန်စတာရဲ့နေရာဖြစ်တဲ့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှုဂရက်ချန်ဝိုက်မန်နဲ့တယ်လီဖုန်းဆက်ပြောဆိုခဲ့ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောဆိုပါတယ်။ တယ်နီဖန်စတာရဲ့အမှုကိုအနိကဆောင်ချီနေတဲ့အကြောင်းတိုးတက်ကြံ့ခိုင်ပြီးလွတ်လပ်တဲ့လူ့ဘဝအဖွဲ့အစည်းတွေဖြစ်ရေးမရှိမဖြစ်လိုအပ်ချက်ဖြစ်တဲ့လွတ်လပ်ပြီးအမိခိုးကင်းတဲ့မီဒီယာတွေဖြစ်စေရေးအမြဲတိုက်တွန်းသွားမှာဖြစ်ကြောင်းလဲပြောခွင့်ရပေါ်တာကပြောပါလေရှင်။